ရိုဟင်ဂျာဒုက္ခသည်အရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွက်အလူငွေတွေရရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဌာနချုပ်မှဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အသွင်မှုချုပ်နဲ့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌတို့ဦးဆောင်ပြီးတနင်္လာနေ့ကဆွေးနွေးခဲ့ကြတဲ့အကြောင်းကိုတော့ဒေါ်လလတ်တန်းကတင်ပြပေးပါလိမ့်မယ်ရှင်။
ကံပိတ္တခါရေးနဲ့ပတ်သက်လို့ဂျနီဗာရှိဌာနချုပ်မှာလူသားချင်းစာနာမှုဆိုင်ရာနဲ့ရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွင်းမှုချုပ် Mr. Mark Lukoff နဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုယ်စားဘင်္ဂလားဒေ့ရှ်လွှတ်တော်အခွင့်အရေး Miss Sharon Sharma တို့ UCB ဆွေးနွေးခဲ့ကြရမှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ခြေချသူများကူညီကယ်ဆယ်ရေးအဖွဲ့ IOM နဲ့ UNICEF တို့ကိုယ်စားတွေအပြင်ဖွဲ့ဝင်နိုင်ငံတွေလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့ရခိုင်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွေ့ဟာအောက်တိုဘာ23ရက်နေ့မှာ 93,600 ရှိသွားပြီလို့ဆိုပါတယ်။ဒါအပြင်အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေဟာဒဏ်ရာတွေရကအသက်ပြီးဆုံးခွာထွက်ပြေးခဲ့ကြရတာဖြစ်တယ်လို့လည်းဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာအရင်ကရောက်နေနေပြီးတဲ့ဒုက္ခသည်တွေအပါအဝင်အခုနောက်ဆုံးပဋိပက္ခကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်၅သိန်းကျော်အပါအဝင်ဒုက္ခသည်တိတ္တသမနှစ်တန်းတို့အတွေ့အလှငွေဒေါ်လာ434တန်းလိုအပ်တာဖြစ်ပါတယ်။ဂျဒီဘာမှာနောက်တရင်ပါရှင်းပါမယ့်ညီလာခံနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လူကော့ကစီဝဲဝဲမှာအခုလိုအဖွဲ့ဝင်တွေကိုမြစ်တာရက်ခံခဲ့ပါတယ်။
On 23 October, I will co-chair a high-level donor pledging conference in Geneva with my colleagues from the UN High Commission for Refugees and the International Organization for Migration, together with the support of our co-hosts from ECHO and from Kuwait.
No mala 23 ရက်နေ့မှာကျွန်တော်အနေနဲ့ဂျနီဗာမှာအဆင့်မြင့်အလူရှင်ညီလာခံတရက်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာခေါင်းဆောင်အနေနဲ့တွေ့ဖက်ပြီးတော့နိုင်ငံတကာရွှေပြောင်းခြေချသူများကူညီရေးဆိုင်ရာ IOM အဖွဲ့အပြင်အခုနဲ့ကိုယ့်နိုင်ငံတို့နဲ့အတူကြီးမှုပြီးတော့ကျင်းပဖို့ရှိပါတယ်။အဲ့ဒီခန်းသားမှာရဲရဲရော့ရော့နဲ့အလူငွေတွေကိုထည့်ဝင်ကြဖို့မျှော်လင့်ပါတယ်။လက်ရှိပြည်ပကကတော့အဖိနှိတ်ခံရမှု၊ရေးယူခံရမှုနဲ့ခွဲခြားဆက်ဆံခံရမှုတွေမှာတမိုင်းဝင်နေဖြစ်ပါပဲ
။ဘင်္ဂလားဒေ့ရှ်အစိုးရကိုစားစီဝေးဘက်ကိုတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ထွတ်တော်ဥက္ကဋ္ဌရှရင်းရှာမန်ကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကလက်ခံခဲ့တဲ့အတွက်နိုင်ငံတကာကချီးကျူးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးဒုက္ခသည်တွေအတွက် Cox's Bazaar မှာဧက2000ကျော်နေမြေတက်မှတ်ထားပြီးအရေးပေါ်ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်ပြဿနာဖြေရှင်းရေးဟာလည်းမြန်မာအစိုးရမှတာဝန်ရှိတယ်လို့သူကအခုလိုပြောခဲ့ပါတယ်
။ It is a problem of Myanmar and all necessary measures must be adopted by Myanmar to resolve the issue.
မြန်မာနိုင်ငံရဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်ပြဿနာဖြေရှင်းရေးအတွက်မြန်မာနိုင်ငံကလိုအပ်တာအလုံးကိုဆောင်ရွက်ရမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းနိုင်ငံတကာရာသီမှုတွေကျူးလွန်ကြတဲ့သူတွေကိုအရေးယူကြရမှာဖြစ်ပါတယ်။တယောက်စွာအရေးယူဖို့လုံခြုံရေးကောင်စီအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့လိုအပ်ပါတယ်လို့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌမစ်ရှာမန်ကပြောသွားတာဖြစ်ပါတယ်။ဒီစီဝေးဘက်ကိုမြန်မာတမကြီးဥထင်လင်းလေးတက်ရောက်ခဲ့ပြီးမြန်မာနိုင်ငံနေနဲ့ဂျခိုင်ပြည်ပခါကိုအလေးထားကြောင်းအခုလိုပြောခဲ့ပါတယ
်မြန်မာ takes this issue very seriously and recognizes this problem and resolute to address this our leaders who have been
မြန်မာနိုင်ငံနေနဲ့ဒီကိစ္စကိုလွန်စွာအလေးထားပါတယ်ပြဿနာကိုလည်းအတိအမှတ်ပြုသလိုဖြေရှင်းဖို့လည်းတန်ဋိဌာန်ခိုင်မာပါတယ်ကျွန်တော်တို့ခေါင်းဆောင်နေအနေနဲ့လည်းလူ့အခွင့်အရေးကိုလေးစားထောက်ခံအားပေးခြင်းအပြင်ဒီမိုကရေစီပေါ်ဆောင်ဖို့တိတ်ကိုချိုးပန်းနေချိန်မှာရခိုင်မြောက်ပိုင်းမှာအခုလိုပြဿနာဖြစ်နေတာကိုတွေ့ရတော့ဝမ်းနည်းပါတယ်
။ဒါအပြင်ရခိုင်ပြည်ပခါဖြစ်ရှိနေတဲ့ပတ်သက်လို့မကြသည့်မိကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောကြားခဲ့တဲ့မိကွန်းကိုကိုးကားခဲ့ပြီးရခိုင်ပြည်နယ်ပြဿနာဖြစ်ရှိရမှာအဓိကသုံးချက်ရှိတယ်လို့လည်းတာမကြီးကထောက်ပြခဲ့ပါတယ်
။ In the Rakhine state there's so many things to be done. There are three main tasks.First, repatriation of those who have crossed over to Bangladesh and providing
humanitarian assistance. Secondly, ပထမကဘင်္ဂလားဒေ့ရှ်ကိုဖြတ်ကျော်ဝင်ရောက်ခဲ့ကြသူတွေအတွက်လူသားချင်းစာနာမှုအထောက်အကူထိရောက်စွာပေးနိုင်ဖို့ဒုတိယကပြန်လည်အခြေချပေးဖို့နဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ဖို့တတိယကဒေသမှာဖွံ့ဖြိုးရေးဆောင်ရွက်ဖို့နဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့ဖြစ်ပါတယ်
ချိန်ထဲမှာပဲရခိုင်ပြည်နယ်ကိုဖြည့်ရှင်ရမှာ မြန်မာအစိုးရဘက်ကလည်းကူညီဆောင်ရွက်နေတဲ့အကြောင်းသူကအခုလိုပြောခဲ့ပါတယ
် At the same time we must also be mindful in choosing the right balance approach so not to further display the situation on the ground to regain the trust
ချင်းနဲ့မှာပဲသတိပြုရမှာကမှန်ကန်ပြီးဗဲမလိုက်တဲ့နီလန်ရွေးဖို့ပါပဲဒါမှလည်းရခိုင်ပြည်နယ်အခြေအနေကိုပိုပြီးမဆိုးဝါးစေမှာဖြစ်ပါတယ်ရခိုင်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်လည်ရရှိဖို့ကြိုးပမ်းဖို့ကလည်းအရေးကြီးတဲ့တစ်ချက်ဖြစ်ပါတယ်လက်ရှိမှာမြန်မာနိုင်ငံရဲ့ဖိကြားချက်အရကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မစ္စတာဖက်မန်ဟာမြန်မာနိုင်ငံမှာရောက်ရှိနေပါတယ်ဒါဟာမြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လိုတဲ့စိတ်ဓာတ်ကိုပြသလိုက်တဲ့ဥပမာတစ်ခုပါပဲ
အလားတူပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာသံမကြီးကလည်းရိုဟင်ဂျာပြဿနာအရေးပေါ်အကူအညီတွေကိုပေးခဲ့တဲ့နိုင်ငံတကာကိုကျေးဇူးတင်ကြောင်းပြောကြားပြီးပြဿနာဖြေရှင်ရေးနဲ့ပတ်သက်လို့အခုလိုမြစ်တာရပ်ခံခဲ့ပါတယ်
။ Please help us resolve the issue through constructive political engagement at various levels. So that is my opinion.
ကျွန်တော်မြစ်တာရပ်ခံလို့တာကတော့အစင်းစင်မှာအပြုသဘောဆောင်တဲ့နိုင်ငံရေးရာချင်းကပ်မှုနဲ့ပြဿနာကိုဝင်ဝင်ဖြေရှင်းပေးပါဆိုတာပါပဲ
။ဤလာကမှာဆွေးနွေးခဲ့ကြတဲ့အဓိကသုံးချက်ရှိတာတွေ့ရပါတယ်။ပထမအချက်ကတော့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ဒုက္ခသည်တွေအကူအညီပေးရေးထိရောက်မှုအတိုင်းအတာကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဒုတိယကတော့ပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ယက်တီချက်အကြောင်းဖြစ်ပြီးဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေရောက်ရှိနိုင်မှုကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးကိုယ်စားလှယ်တွေမေးမြန်းခဲ့တဲ့အချက်ကတော့ဂျနီဗာမှာနောက်သတင်းပါကျင်းပမယ့်အလှူရှင်ကြီးလာခံအကြောင်းပဲဖြစ်ပါလိမ့်ရှင်